တကယ်လို့ရုရှားကနေယူကရိန်းကိုကျူးကျော်လာမယ်ဆိုရင်အမေရိကန်နဲ့တူမဟာမိတ်တွေအနေနဲ့ပြက်ပြက်သားသားတုံ့ပြန်မှာဖြစ်ကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတင်းငွေတွေနဲ့မှာပြောကြားလိုက်ပါတယ်။ယူကရိန်းအရှိတဲ့နယ်စပ်တစ်ကြောမှာရုရှားကစစ်အင်အလုံးရင်ချထားတဲ့အတွက်အခြေအနေတင်းမာနေတာတွေကိုရော့ပေါက်အောင်တန်တမာရေးနှီးလန့်နေတဲ့ဂျိုးဘိုင်ဖို့အတွက်ခေါင်းဆောင်တို့တယ်လီဖုန်းနဲ့ဆွေးနွေးကြတာပါ။ရုရှားနယ်စပ်ကယူကရိန်းနိုင်ငံဒမ်မတ်စ်မှာကျုံးရတဲ့တင်းမာမှုတွေရော့ပါရေးမိတ်သဘောတူညီချက်ကိုအကောင့်ထဲပေါ်ရင်တန်တမာနည်းရလှုပ်ဆောင်မှုအတွက်ခေါင်းဆောင်တို့ဆွေးနွေးရဖြစ်ကြောင်းဆွေးနွေးပွဲအပြီးသမ္မတအင်ဗျူပြောခွင့်ရဂျန်ဆာကီကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အမေရိကန်နေနဲ့ယူကရိန်းအချုပ်အခြာအာဏာမင်းနေတီတန့်ခံရတဲ့အတွက်ဆောင်ရွက်နေလို့သမ္မတဘိုင်ဒန်ကထက်လောင်းဂရိပေးခဲ့ကြောင်းလည်းပြောပါတယ်။အရင်ဆိုပြသမ္မတနိုင်ငံတစ်ခုဖြစ်ခဲ့တဲ့ယူကရိန်းရဲ့နယ်စပ်တစ်လျှောက်မှာရုရှားကစစ်တပ်အင်အားတပ်သိမ်းအောင်ချထားတာကိုပြန်ပြီးရုပ်သိမ်းဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကိုသမ္မတဘိုင်ဒန်ပြောဆိုမှုတွေမှာတော့တိုးတက်မှုကအနေချင်းပဲရှိနေတာပါ။ခေါင်းဆောင်လူပြီးခဲ့တဲ့ချက်တပရင်းတွေကမင်းနဲ့90ကျော်တယ်လီဖုန်းဆက်သွယ်ပြောကြားခဲ့တဲ့ညမှာတော့သမ္မတဘိုင်ဒန်ကတကယ်လို့ရုရှားဘက်ကနေယူကရိန်းကိုဝင်ပြီးသိမ်းနေဆိုရင်အမေရိကန်နဲ့နောက်နိုင်ငံမဟာမိတ်တွေကရုရှားကိုချီးမွမ်းတဲ့စီးပွားရေးဒဏ်ခတ်မှုတွေချမှတ်ဖို့ရှိကြောင်းသတိပေးခဲ့တာပါ။2014မှာရုရှားကယူကရိန်းပြည်ခရိုင်းမီးယားကျောင်းစည်ကိုဝင်ပြီးသိမ်းခဲ့တဲ့အတွက်အနောက်နိုင်ငံတွေကကန့်ကွက်ခဲ့တယ်လို့တိတ်မပြင်းထန်တဲ့ဒဏ်ခတ်မှုတွေကိုလည်းချမှတ်ခဲ့တာဖြစ်ပါတယ်။တကယ်လို့ရုရှားအပေါ်မှာပိုးပြီးပြင်းထန်တဲ့ဒဏ်ခတ်မှုတွေတက်ပြီးချလာမယ်ဆိုရင်အမေရိကန်နဲ့ရုရှားတို့ကြားဆက်ဆံရေးဟာလုံးဝပြိုကွဲသွားနိုင်တယ်လို့ပြီးခဲ့တဲ့သတင်းပတ်သမ္မတနှုတ်ဆက်သွယ်ပြောကြားချိန်မှာရုရှားသမ္မတပူတင်ကသမ္မတဘိုင်ဒန်ကိုပြောခဲ့တယ်လို့ရုရှားဆိုတာကပြောပါတယ်။ရုရှားနဲ့အမေရိကန်အရာရှိတွေကဒီလအတွင်းတရားဆွေးနွေးမှုက၃ကြိမ်လုပ်ဖို့ရှိတယ်လို့သမ္မတအင်ယူကသတင်းထုတ်ပြန်ပါတယ်။ January 10ရက်မှာနှစ်ဖက်ဆွေးနွေးပွဲပထမကြိမ်လုပ်မှာဖြစ်ပြီးတော့ NATO ရုရှားကောင်စီနဲ့ OSC ဥရောပနိုင်ငံများလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့တွေပါဆွေးနွေးပွဲကိုကျင်းပဖို့ရှိတယ်လို့ပြောကြားခဲ့တာပါ။